အိန္ဒိယနိုင်ငံရက်စတလန်ပြည်နယ်မှာခီးသည်တင်ဘတ်စကားတစ်စင်းစနေနေ့ကမြစ်ထဲထိုးဆင်းသွားတာကြောင့်လူအနည်းဆုံး32ဦးသေဆုံးသွားပါတယ်။အချိန်နဲ့မောင်းလာတဲ့အဲ့ဒီဘတ်စကားဟာမြစ်ကူးတံတားကိုဖျက်ဆင်မှာအခြားကားတစ်စင်းကိုကျော်တက်ရာကနေအချိန်လွန်ပြီးတော့မြစ်ထဲကိုထိုးဆင်းသွားတာဖြစ်ပါတယ်။အခုအချိန်ထိတော့သေဆုံးသူအလောင်း32လောင်းကိုမြစ်ထဲကနေရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ဒီဖြစ်ရကြောင့်အနည်းဆုံးနောက်ထပ်ခီးသည်10ဦးဒဏ်ရာရခဲ့ပါတယ်။ကားဒရိုက်ဘာကတော့အသက်ရှင်ကျန်ရစ်သလားဆိုတာရှင်းရှင်းလင်းမသိရသေးပါဘူး။ဒီအိန္ဒိယနိုင်ငံမှာလမ်းမတော်တဆပြစ်မှုကြောင့်နှစ်စဉ်လူ3000ကျော်ကနေ3000ကျော်လောက်ထိသေဆုံးရပါတယ်။